မှုဘေမြို့နယ်မလတ်တူကြေးရွာမှာလေသမားတွေနဲ့ရဲလုံခြုံရေးတွေအကြားပြည်ပခအတွင်အာဏာပိုင်တွေဘက်ကကန်တွယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာဆိုရအနေနဲ့တာဝန်ယူဖြေရှင်းဖို့ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တိုမက်စ်အိုဟေးကင်တာနာကတောင်းဆိုလိုက်ပါတယ်ဒီလိုကန်တွယ်ဖြေရှင်းတဲ့နေရာမှာရဲတပ်ဖွဲ့ဝင်တွေဘက်ကမြို့သမီးတွေကိုအကြမ်းဖက်
နဲ့ပတ်သက်လို့ဓာတ်ပုံမှတ်တမ်းတွေဗီဒီယိုမှတ်တမ်းတွေအတော်များများထွက်လာပါတယ်။များသောအားဖြင့်ကအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့တာပါ။ရဲလုံခြုံရေးအုပ်စုလိုက်ဒီအမျိုးသမီးနှစ်ဦးကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းကိုကြည့်ရပြီးတော့သူ့အနေနဲ့အလွန်မင်းတုန်လှုံမိတယ်လို့မစ္စတာကင်ဒနာက VOA မြန်မာပိုင်းကိုပြောပါတယ်။ဒါဟာမပြောင်းလဲတဲ့အရင်ဆုံးကအခြေအနေမျိုးဖြစ်တယ်လို့သူကမှတ်ချက်ပြုပါတယ
်။ What is quite shocking is the reaction of a number of these security officers against these women who are actually
ကျွန်တော်ဖွယ်ရချက်ကတော့ဒီဗီဒီယိုမှာကျွန်တော်မြင်တွေ့ရတာကဘေးမှာရက်ကြည့်နေကြတဲ့အမျိုးသမီးတွေပေါ်လုံခြုံရေးရဲတွေရဲ့တုံ့ပြန်ပြုမှုပုံပါပဲရုတ်တရက်ဒီအမျိုးသမီးတွေကိုရဲဝန်ထမ်းတွေကအကြမ်းဖက်တိုက်ခိုက်တာတွေ့ရပါတယ်ကျွန်တော်ထပ်ပြီးပြောပြရစီဒါဟာတကယ့်ကိုတုံ့လုံးစရာကောင်းလာပါတယ်ဒါကိုကြည့်ချင်းအဖြစ်ရဲဝန်ထမ်းတွေရဲ့ပြုမှုပုံတွေဟာအရင်စစ်အစိုးရလက်ထက်ကအတိုင်းမပြောင်းသေးဘူးဆိုတာကိုတွေ့ရပါတယ်ဒါဟာကျွန်တော်အတွက်စိုးရိမ်မကင်ဖြစ်မှုပါဒါကိုပြည်ရေးဝန်ကြီးနဲ့ကျွန်တော်နေပြည်တော်မှာတွေ့ဆုံစဉ်ကလည်းတင်ပြခဲ့ပါတယ်။ရဲတွေရဲ့အပြုမှုတွေကိုလူ့အခွင့်အရေးတန်တန်းပေးပြီးပြုပြင်ဖို့လိုပါတယ်။ဒီဗီဒီယိုကိုကြည့်ခြင်းအပြင်ဒီချိုးဖောက်မှုဟာမြန်မာနိုင်ငံမှာစိုးရိမ်စရာအခြေအနေမှာရှိနေတာတွေ့ရပါတယ
်။ပြိပခါကြောင့်မလို့ရဲတအူးသေဆုံးပြီးတော့ဒီရဲရော့ရက်သားအတော်များများပါထိခိုက်ဒဏ်ရာမှုတွေဖြစ်ခဲ့ပါတယ်။လယ်သမားတွေဘက်ကတော့ရဲလုံခြုံရေးဘက်ကစတင်ရိုက်နှက်လို့သူတို့ဘက်ကပြန်ပြီးတော့ခုခံတာပါလို့ဆိုပါတယ်။ရဲဘက်ကတော့သူတို့ဟာဥပဒေအတိုင်းကင်တွေတာပါဆိုပြီးတော့ခြေပပါတယ်။မစ္စတာကင်နနာကတော့အခုအဖြစ်ပြက်တဲ့ပတ်သက်လို့အခုဒီဂျနီဗာမှာလုပ်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုသူတင်ပြသွားမယ်လို့ပြောပါတယ
် Absolutely I will meet the ambassador in Geneva and I will discuss with him this case but I also will bring this case to the attention of
ကျွန်တော်နေတည်ကြပေါ့ပါပဲဂျနီဗာမှာမြန်မာတမ္မာကြီးနဲ့တွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်ဒါပြင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်တွေကိုလည်းဒီအကြောင်းကျွန်တော်အသိပေးတင်ပြမှာဖြစ်ပါတယ်ဒါကြောင့်အခုနေ့အခါမှာမြန်မာအစိုးရအနေနဲ့ကဘာတဝမ်းပြန့်နှံ့နေတဲ့ဒီတုံလုံးဖွယ်ရကောင်းတဲ့ဗီဒီယိုရုပ်ပုံတွေကိုအေးအေးယူဖြည့်ရှင်းဖို့စူးစမ်းနေလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒီဗီဒီယိုတွေကိုကြည့်ချင်းအပြင်ရဲတွေရဲ့အလေးအကျင့်တွေပြုပြင်ရမယ်ဆိုတာတက်တည်ပြရရောက်ပါတယ
်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးအပြောင်းအလဲတွေကြောင့်နိုင်ငံတကာမှာမြန်မာအစိုးရကိုလူလားလက်ခံမှုတွေတိုးလာပြီးမြဲလေ။တစ်ချိန်တည်းမှာပဲအခုလိုမျိုးအရက်သားတွေနဲ့လူငယ်တွေတက်ဖွဲ့တွေကြားပြိပခါတွေကလည်းမကြမကြာတွေ့လာရပါတယ်။အထူးသဖြင့်ကတော့ဒီလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ပြိပခါတွေကိုကင်တွယ်တဲ့နေရာမှာအထူးသဖြင့်ဒီအရသားတွေနဲ့ထိတွေ့ဆက်ဆံရမှာအရင်တုန်းကအမှုအကျင့်တွေကိုပြောင်းလဲဖို့သမရဦးသိန်းစိန်အနေနဲ့အလေးထားကင်တွယ်ဆောင်ရွက်တယ်လို့မစ္စတာကင်နနာကပြောပါတယ
် I think that President Thein Sein who is taking in some areas good decisions towards improvement of the human rights he definitely needs to change
လူ့ခွင့်ရေးအခြေအနေတိုးတက်ကောင်းမွန်စေဖို့တချို့နေရာတွေမှာကောင်းမွန်တဲ့ဆုံးဖြတ်ချက်တွေချခဲ့တာဒီတွေ့ရတဲ့သမရဦးသိန်းစိန်အနေနဲ့ရဲတပ်ဖွဲ့ရဲ့အလေးချင်းတွေကိုပြုပြင်ပြောင်းလဲဖို့လက်တွေ့ကြကြဆောင်ရွက်သင့်ပါတယ်ဒီလိုဆောင်ရွက်တာမျိုးကျွန်တော်မတွေ့ရသေးပါဘူးဒီကိစ္စသာမဟုတ်ပါဘူးကျင်းနီစီမံကိန်းပဋိပက္ခဖြိုခွင်းတော့ကလည်းရဲကမီးလောင်ပုံတုံးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပါတယ်ဒီလိုဖြစ်ရတဲ့ဟာမြန်မာနိုင်ငံမှာတောက်လျှောက်ဖြစ်နေတာတွေ့ရပါတယ်
လဘောင်းဖြစ်ရတဲ့ပတ်သက်လို့စုံစမ်းရေးကော်မတီကိုတော့ဒေါန်ဆန်းစုကြည်ကဥဆောင်ပါတယ်ဒီကော်မတီအနေနဲ့မကြခင်မှာအစီအစဉ်သာထွက်လာလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါအခုလိုမျိုးဒီအရက်ဖက်လူစုနဲ့လုံခြုံရေးတာဝန်ရှိသူတွေထိတ်တိတ်ဖြစ်ကြတဲ့ကိစ္စရပ်မျိုးတွေကိုအစိုးရတယ်မဟုတ်ဘဲနဲ့ဒီဒေါန်ဆန်းစုကြည်ဥဆောင်တဲ့ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးကော်မတီကလည်းလေ့လာဖြေထုတ်ဖို့တာဝန်ရှိတယ်လို့မစ္စတာကင်နနာကယူဆပါတယ
် I think that also the committee created by the government who is chaired by Madam Aung San Suu Kyi
ဒါပြင်ဒေါန်ဆန်းစုကြည်ဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအနေနဲ့လည်းမြန်မာနိုင်ငံပြည်ပြောင်းလဲရေးဖော်ဆောင်ရမှာရဲတပ်ဖွဲ့ရဲ့အခမ်းအနားကိုလေးလာစုံစမ်းဖို့တာဝန်ရှိတယ်လို့ကျွန်တော်ပြောလိုပါတယ်ဒီကော်မတီအနေနဲ့ရဲတပ်ဖွဲ့ရဲ့လေ့ကျင့်တွေကိုဘယ်လိုပြုပြင်ပြောင်းလဲရမယ်ဘယ်လိုသင်တန်းတွေပေးရမယ်လက်နက်ကင်ဆောင်ွင့်ရှိကြတဲ့လုံခြုံရေးရဲတွေတာဝန်ဟာဘယ်လိုရှိတယ်ဆိုတာကိုအစိုးရခန်းစားထုတ်ပြန်သင့်ပါတယ်
မူပင်မြို့နယ်မလတ်တူချေးရွာအုပ်စုပလောင်းချေးရွာအပိုင်းကွင်းမှ969အတွင်းကလယ်မြေဧက900ကျော်ကိုပုဂ္ဂလိကကုမ္ပဏီတစ်ခုကနေပြီးတော့1996ခုနှစ်တုန်းကသိမ်းယူခဲ့တဲ့နောက်အခုအသုံးမပြုဘဲဆက်ထားတယ်ဆိုပြီးတော့ ဒေသမားတွေဘက်ကသူတို့ရဲ့ဒီမူလလယ်မြေကိုပြန်ယူဖို့အတွက်ခုတ်ထွင်ရှင်းလင်းရာကနေပြီးတော့ပြဿနာတွေကစခဲ့တာပါ။ပြီးခဲ့တဲ့အင်္ဂါနေ့ကအာနာဝိုင်ဘက်ကအဲ့ဒီနေရာမှာပုံမှန်144ထုတ်ပြန်လိုက်ပြီးအဲ့ဒီလယ်မြေတွေမှာနေရာယူထားတဲ့လယ်သမားတွေကိုအကြမ်းဖက်ရှင်းလင်းခဲ့တာဖြစ်ပါတယ်။ရုံးစံခတ်ဖြစ်ချိန်မှာလယ်သမားတွေဘက်ကလည်းပြန်လည်တိုက်ခိုက်မှုတွေရှိခဲ့ပြီးတော့လုံခြုံရေးတပ်ဖက်ကနေပြီးတော့တနပ်ဖြစ်ပေါက်လူစုခွဲတာတွေလည်းလုပ်ခဲ့ရပါတယ်ခင်ဗျာ။